တရုတ်မြန်မာစီးပွားရေးဆက်ချ CMEC ကိုဒရီလင်္ကာတီချဲ့ဖို့တရုတ်ကဦးစားပေးထားတဲ့အကြောင်းတရုတ်နိုင်ငံရဲ့အထူးသံတမန်ရှန်ယီကင်ကဒရီလင်္ကာသမ္မတရန်နီဝီကရီမီစစ်ဂေးကိုတနင်္လာနေ့ကပြောလိုက်ပါတယ်အခုလိုပြောဆိုကြောင်းဒရီလင်္ကာသမ္မတရုံးရဲ့ကြေညာချက်မှာဖော်ပြထားတာပါလို့တဟင်းတူသတင်းကပြောပါတယ်တရုတ်ဒရီလင်္ကာလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ကိုအကောင့်ထဲဖော်ရမှာအရှိန်ဟုန်မြင့်တယ်လို့လည်းကြေညာချက်မှာပြောထားပါတယ်တရုတ်ရဲ့ပေါ်လာမတ်စ်စီမံကိန်းအောက်မှာကုန်းလန်းစင်ကြံ6ခုရှိတဲ့အနေနဲ့တရုတ်မြန်မာစီးပွားရေးစင်ကြံကနောက်ဆုံးဖြစ်ပေါ်လာတဲ့စင်ကြံဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်တရုတ်အိန္ဒိယမြန်မာစင်ကြံကရက်နေပါတယ်။အိန္ဒိယနဲ့ဘူတန်တို့ကတရုတ်ရဲ့ပေါ်လာမတ်စ်ကမ္ဘာလုံးဆိုင်ရာဖွံ့ဖြိုးတိုးတက်မှုအစီအစဉ်တွေမှာမပါဝင်တဲ့တောင်အာရှနိုင်ငံနဲ့နိုင်ငံဖြစ်ပါတယ်။ပေါ်လာမတ်စ်စီမံကိန်းမှာပါတဲ့တရုတ်ဒင်္ဂါနိုင်ငံဟာစီမံကိန်းရဲ့ဒုတိယအဆင့်ကိုသွားဖို့ပြင်ဆင်နေပြီလို့သမ္မတရန်နီဝီကရီမီစင်ဂေးကပြောပါတယ်။ဒီလိုငါနိုင်ငံရဲ့အိန္ဒိယမော်ဒတ်နိုင်ငံရဲ့နိုဝင်ဘာလ18ရက်ကသဗ္ဗရသစ်ကျန်းကျိန်ပွဲကိုတက်ရောက်ခဲ့ပြီးတဲ့နောက်တရုတ်အထူးသံတမန်ဟာဒီရီလင်္ကာနိုင်ငံကိုရောက်ရှိလာခဲ့တာဖြစ်ပါတယ်